ချက်သမရနိုင်ငံရဲ့သမရဟောင်းလည်းဖြစ်စာရေးဆရာလည်းဖြစ်တဲ့ Vaclav Havel ရဲ့လူခွင့်ရေးရက်တီလှုပ်ဆောင်ခဲ့မှုတွေကိုဂုဏ်ပြုတဲ့အနေနဲ့ Vaclav Havel Library Foundation ကနေချီးမြှင့်တဲ့ Disturbing the Peace စုကိုမြန်မာနိုင်ငံကစာရေးဆရာမှမတ်တီတာကိုရွေးချယ်ပေးအပ်လိုက်ပါတယ် Vaclav Havel စာရေးဆရာဟာစာရေးဆရာတယောက်တည်းနာမကလူခွင့်ရေးအတွက်လည်းရဲရဲဝံ့ဝံ့လှုပ်ဆောင်ခဲ့မှုတွေကိုဂုဏ်ပြုတဲ့အနေနဲ့အဲ့ဒီစုကိုအခုနှစ်ကစပြီးတော့ပေးအပ်ခဲ့တာလည်းဖြစ်ပါတယ်အပြည့်စုံကိုကိုဇော်ဝင်းနိုင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
Vaclav Havel အသက်80ပြည့်အထိမ်းအမှတ်အဖြစ်နဲ့အခုနှစ်2016ခုနှစ်ကစပြီးပထမဆုံးအကြိမ်ပေးအပ်တဲ့ဒီစုဟာ Vaclav Havel လိုပဲလူအခွင့်အရေးအတွက်ကိုကြိုးစွန့်အနစ်နာခံပြီးစွန့်စွန့်တမန်လှုပ်ဆောင်ခဲ့သူစာရေးဆရာတွေကိုရွေးချယ်ပေးအပ်တာဖြစ်ပါတယ်နေ့စဉ်ပေးအပ်ဖို့စီစဉ်ထားတဲ့ဒီစုကိုမြန်မာနိုင်ငံကစာရေးဆရာမှမတ်တီတာကပထမဆုံးအကြိမ်ရရှိတာဖြစ်ပါတယ်
ဒါကတော့ check သမရဟောင်းဖြစ်တဲ့ Vaclav Havel ရဲ့ပေါ့နော် library သူ့ကိုအထိမ်းအမှတ်လုပ်ထားတဲ့ library foundation ကပေးတဲ့စုပေါ့ disturbing the peace courageous writers at risk ဆိုပြီးတော့နာမည်ပေးထားပါတယ်သူ့ရဲ့ဒီတံမိုးတွေဖြစ်တဲ့ပေါ့နော်စာရေးဆရာတယောက်ဖြစ်ရုံမကဘူးဒီအားလုံးမတူညီတဲ့ရှုထောင့်နဲ့ယက်တည်နေကြတဲ့သူတွေအားလုံးကိုစုစည်းပြီးတော့နိုင်ငံရေးလှုပ်ရှားမှုမျိုးဖြစ်အောင်ဟလာတကယ်ဟိုလူခွင့်ရေးတွေကိုတမိုးထားတတ်တဲ့အခြေအနေတစ်ခုဖြစ်အောင် society ကိုလူအဖွဲ့အစည်းကိုပြောင်းလဲအောင်အားထုတ်တဲ့တမိုးတွေကိုဆက်ပြီးတော့တည်ဆောင်နိုင်တယ်လို့ယူဆတဲ့ဆိုင်ရေးဆရာတယောက်ကိုပေးတာပေါ့အဲ့ဒီသဘောနဲ့ပေးတဲ့စုဖြစ်ပါတယ်ကျွန်မကပထမဆုံးလက်ခံရရှိသူဖြစ်ပါတယ်သူတို့ဒီနှစ်မှစပေးတာပါ
ဟုတ်ကဲ့အော်မတိတာဒါပထမဆုံးတယောက်ဆိုတော့လေဒါပြောရတာတော့နည်းနည်းကွာတော့ကြာမှာပေါ့လေဒါပေမဲ့ဒီသူတို့ process တွေဘာတွေအမှသိသလားဒီဟာဘလို့ရွေးတယ်ဆိုတော့ဆောဆောကဘာကြောင့်ပြေးတယ်ဆိုတော့တော့ဟုတ်ပါပြီပေါ့နော်ဒါပေမဲ့ဒီသူတို့ဘလို့ရွေးကြတယ်လဲရွေးချယ်ကြတယ်လဲသူရော
ဟုတ်ကဲ့သူတို့ process ကကျွန်မသိတဲ့လောက်ကတော့ဒီလူရပိုင်ခွင့်ပေါ့နော် human rights နဲ့ပတ်သက်ပြီးတော့လုပ်နေတဲ့ institutional အကြီးကြီးပေါ့ institution ကြီးတွေဆိုတော့ Amnesty International Human Rights Watch တို့စသဖြင့်အဲ့ဒီ institution ကြီးတွေကနေပြီးတော့မှနာမည်လိုက်ပြီးတော့ဟို nomination ပေါ့ nomination ကိုတောင်းတယ်လို့ပြောပါတယ်ပြီးတော့မှအဲ့ဒီကနေပြီးတော့မှ jury 3ယောက်ကနေအဲ short list ကိုပြန်ထုတ်တယ်ပေါ့နော်ပြီးတော့မှအဲ့ဒီထဲကနေမှတယောက်ကိုရွေးတယ်ပေါ့နော်အဲ့လိုပြောပါတယ
်မတ်တီရာအနေနဲ့အခုဒီစုကိုလက်ခံရရှိတဲ့အတွက်ဘယ်လိုများခံစားရပါလဲခင်ဗျအ
ကျွန်မကတော့အထူးသဖြင့်ပေါ့နော်ဟိုမထင်မှတ်ထားတဲ့စုလည်းဖြစ်တယ်အထူးသဖြင့်တော့ဒီသမရပါစလာဟာဝဲကိုတမရအနေနဲ့မဟုတ်ဘဲနဲ့ပြဇက်ရေးဆရာအနေနဲ့ကျွန်မအင်မတန်သဘောကျခဲ့ရတယ်သူ့ရဲ့ပြဇက်တပုတ်ကြီးရဲ့အပိုင်းအစာကိုလည်းကျွန်မဘာသာပြန်ခဲ့ဘူးပါလေသူ့ကိုလူချင်းခဏတာတော့2000မှာတွေ့ခဲ့ဘူးတယ်ဒါပေမဲ့လူချင်းတည်တာမဟုတ်ဘဲနဲ့ပေါ့နော်တာမန်ပြိတ်သက်ထဲကလူတယောက်အနေနဲ့ပဲသူ့ကိုတွေ့ခဲ့ဆုံခဲ့ဘူးတာဖြစ်တယ်သူ့ကိုအင်မတန်လေးစားတဲ့အပြင်သူကသူ့ကို nominate လုပ်တဲ့ Nobel ဆုကိုကျွန်မတို့ရဲ့ခေါင်းဆောင်ဒေါက်ဆန်းစုကြည်ကိုပြန်ပြီး nominate လုပ်ပေးလိုက်တဲ့သူအဖြစ်နဲ့လည်းအမှတ်တရရှိနေတော့သူ့အထိမ်းအမှတ်ပေါ့နော်သူ့ရဲ့တံမိုးတွေကိုဆက်ခံသူအနေနဲ့ရွေးချယ်ခံရတဲ့ပုံမှာတော့ဝမ်းသာမိပါတယ်
။မတ်တီရာကိုဒီစုပေးအပ်ဖို့ရွေးချယ်လိုက်တဲ့အတွက်သူ့အနေနဲ့ဝမ်းသာမိကြောင်း Vaclav Havel Library Foundation ရဲ့အမှုဆောင်ညွှန်ကြားရေးမှူး Pavla Niklova က VOA ကိုပြောပါတယ
်။ I'm just personally very thrilled that Matida is the first awardee and I hope
မတ်တီရာကိုပထမအဆုံးအချိန်စုပေးပွဲမှာရွေးချယ်လိုက်တဲ့အတွက်ကျွန်မအနေနဲ့ပုဂ္ဂိုလ်ရေးရာရန်ကိုဝမ်းသာပီတိဖြစ်မိပါတယ်။ဒီစုကိုချီးမြှင့်လိုက်တဲ့အတွက်တခြားသူတွေအနေနဲ့လူခွင့်ရေးအတွက်ဆက်လက်တိုက်ပွဲဝင်သွားကြလိမ့်မယ်လို့ကျွန်မမျှော်လင့်ပါတယ်
။စာရေးဆရာ၊ပြဇက်ရေးဆရာ၊အထွေအခွာပညာရှင်၊အတိုက်ခံနိုင်ငံရေးသမား၊ဝါရင့်နိုင်ငံရေးသမားတဦးဖြစ်တဲ့ Vaclav Havel ဟာချက်ကိုစလိုဗက်ကီးယားနိုင်ငံကွန်မြူနစ်ပါတီအာဏာရှင်စနစ်အောက်ကလွတ်မြောက်အောင်ဦးဆောင်တိုက်ပွဲဝင်ခဲ့သူဖြစ်ပါတယ်။ချက်သမရနိုင်ငံရဲ့ပထမဆုံးသမရအဖြစ်1993ခုနှစ်ကနေ2003ခုနှစ်အထိတာဝန်ထမ်းဆောင်ခဲ့ပါတယ်။ဒေါန်ဆန်းစုကြည်အတိုက်ခံဘဝကနေအကျေကျုံနဲ့ဖမ်းဆီးထင်းထင်းခံထားရစဉ်နိုဘယ်ငြိမ်းချမ်းရေးဆုရဖို့အတွက်ဦးဆောင်အဆိုတင်သွင်းခဲ့သူတဦးဖြစ်ပြီးမြမဒီမိုကရေစီအရေးကိုလည်းဒီဇိုင်းမမအားပေးကူညီခဲ့သူဖြစ်ပါတယ်ခင်ဗျာ။